ကြားလိုက်ရတာကတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာထိုင်းအမျိုးသမီးတွေနဲ့အတူလမ်းလျှောက်ချီတက်လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့မြန်မာအမျိုးသမီးတွေဟာသူတို့အလုပ်လုပ်နေတာဖြစ်ပြီးတော့လူအားကားတွေနဲ့အခွင့်အရေးတွေပြည့်ဝရရှိဖို့တောင်းဆိုနေကြတဲ့အတန်တွေပါအလုံးလုံးနေတဲ့အမျိုးသမီးများအတွက်လမ်းလျှောက်ခြင်းဆိုတဲ့စာတမ်းတွေနဲ့အမျိုးသမီးတွေရဲ့လောက်အားကတုံးမြင့်ရေးတွေပါဝင်အမျိုးသမီးအခွင့်အရေးတွေအပြည့်အဝရရှိကြဖို့အတွက်အခုရှိတဲ့လှုပ်ရှားမှုမှာတော့ချင်းမိုင်မြို့မှာရှိတဲ့အမျိုးသမီးအခွင့်အရေးအတွက်လှုပ်ရှားနေကြတဲ့ NGO တွေထိုင်းအမျိုးသမီးတွေနဲ့မြန်မာအမျိုးသမီးတွေအပါအဝင်လူနေရာကျော်လောက်ဟာချင်းမိုင်မြို့နဝရသရားကနေပြီးမြို့လယ်မှာရှိတဲ့ထိုင်းပြည်ရင်သုံးပါးကြောက်ရွံ့ရှိရာကိုလမ်းလျှောက်ရှိတဲ့တောင်းဆိုမှုတွေလုပ်ခဲ့ကြတာပါအခုလိုနိုင်ငံတကာအမျိုးသမီးများနေမှာထိုင်းအမျိုးသမီးတွေနဲ့အတူမြန်မာအမျိုးသမီးတွေအများပြပါဝင်ခဲ့ကြပြီးတော့လမ်းလျှောက်တောင်းဆိုတာတွေလုပ်ရတာနဲ့ပတ်သက်ပြီးမြန်မာအမျိုးသမီးတို့ကအခုလိုပြောပါတယ်
ဒီနေ့ جماعه တို့ဒီနေ့လာပြီးလမ်းလျှောက်ကြရတဲ့အကြောင်းကတော့ جماعه တို့အလုံးသမားအမျိုးသမီးကိုလောက်အခတုံးမြင့်ပေးဖို့အမျိုးသမီးတွေရဲ့ဘဝလုံခြုံမှုရဖို့ جماعه တို့အမျိုးသမီးအလုံးသမီးတွေအကောင်လုံးလုပ်ငန်းခွင်မှာလုံခြုံပေးကင်းစေဖို့တောင်းဆိုနေနေတာဖြစ်ပါတယ်
လမ်းလျှောက်ရှိတဲ့တောင်းဆိုသူတွေရဲ့လက်ထဲမှာတော့လွတ်လပ်စွာသွားလာခွင့်ပေးဖို့လုံအားကတိုးမြင့်ပေးဖို့လုပ်ငန်းခွင်နဲ့နေထိုင်မှုဘဝလုံခြုံမှုရရှိဖို့အိမ်ပေါ်အလုပ်လုပ်နေသူတွေကို9ရက်မှ1ရက်နှားခွင့်ပေးဖို့စတဲ့အခွင့်အရေးတွေတောင်းဆိုရေးသားထားတဲ့ပိုစတာတွေကိုကန်ဆောင်ထားကြပါတယ်။ဒီလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့မဆုစုကတော့ဒီလှုပ်ရှားမှုဟာထိုင်းအစိုးရကိုဖိအားပေးလိုက်တာဖြစ်တယ်လို့မြန်မာအမျိုးသမီးတွေအလုပ်လုပ်နေကြတာဟာတစ်ဖက်တစ်လမ်းကနေပြီးထိုင်းပြည်သူတွေကိုအကျိုးပြုနေတာတွေပုံမသိလာရအောင်ဖြစ်တယ်လို့အခုလိုပြောပါတယ်
ကျမတို့အနေနဲ့ကတော့အစိုးရကိုကျမတို့အနေနဲ့ဖိအားပေးတဲ့အနေနဲ့သဘောပေါ့နော်။ဒီလို့ရှိရင်လည်းကျမတို့ရဲ့ပတ်ဝန်းကျင်မှာလူတွေမသိသေးတာဒီအလုပ်တွေကမြို့သမီးတွေအလုပ်ဆိုရဲပေါ့နော်။အလုပ်ဆိုရဲစကလုံးပေါ့နော်။အခုပတ်ဝန်းကျင်ကလက်မခံသေးတာအဲ့ဒါတွေကိုပို့ပြီးလက်ခံလာအောင်ကျမတို့အနေနဲ့လှုပ်ဆော်ပေးတဲ့သဘောမျိုးပေါ့နော်။အခုကျမတို့ခြောက်လာတဲ့တခြားမှာဆိုရင်ကျမတို့စာရွက်တွေဝေငှတယ်။ကျမတို့ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေဖတ်တဲ့အနေအချင်းခြောက်လို့ရမှလုံနေတဲ့မြို့သမီးတွေကဒါလုံလုံနေရပါလား။အိမ်အတွင်းမှာလုံလုံနေတဲ့အိမ်ပေါ်လုံသမားတွေကအလုံလုံနေရပါလား။အကျိုးပြုနေရပါလားဆိုတာပေါ့နော်သူတို့အနေနဲ့တွေးလာမယ်မြင်လာမယ်ပေါ့
လမ်းလျှောက်တောင်းဆိုတဲ့လှုပ်ရှားမှုအပြီးမှာတော့ထိုင်းပြည်ရင်သုံးပါးကြောက်ရွံ့ရှိတဲ့ရင်ပြင်မှာအမျိုးသမီးအလုပ်သမား3ဦးကအလုပ်လုပ်ခဲ့ရတဲ့အတွေ့အကြုံတွေကိုပြောပြခဲ့တယ်လို့အမျိုးသမီးအခွင့်အရေးအတွက်သရုပ်ဖော်ကပြတာတွေသီဆိုးပြောပြတာတွေပကံစေးအရှိထိုးစတဲ့ဂိမ်းကစားတာတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ